ဘူရူနေကကျင်းပသွားတဲ့ဒုတိယအကြိမ်မြောက်ဒီမိုကရေစီထိပ်သီးညီလာခံဖွင့်ပွဲမှာကဘာကြီးဟာလွတ်လပ်ခြင်းစီကိုရည်စည်တာနေပြီးဒီမိုကရေစီစနစ်ဟာအလုပ်ဖြစ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပြီးကဘာတဝှမ်းဒီမိုကရေစီရေးပံ့ပိုးကူညီမှုတွေလုပ်နိုင်ဖို့ဒေါ်လာတန်း690ရန်ပုံငွေကိုလည်းကြေညာသွားခဲ့ပါတယ်အခုအချိန်ဟာကျွန်တော်တို့ခေကြီးကိုဆုံးဖြတ်ပေးမဲ့စိန်ခေါ်မှုတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်လက်ရှိကဘာကြီးမှာဒီမိုကရေစီစနစ်ပို့ပြီးတော့အားကောင်းလာနေပါတယ်လို့ဂွန်ယူဇော်နဲ့ပြောနိုင်ပါတယ်ကဘာကြီးမှာအာနာရှင်စနစ်ကသာပို့ပြီးအားနည်းလာနေပါတယ်လို့သူတို့အားမကောင်းတော့ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကသူ့မိခွန်းနဲ့ပြောသွားပါတယ်တရုတ်နဲ့ရုရှားအရေးအာရုံဆိုင်နေချိန်မှာကျင်းပတဲ့ဒီမိုကရေစီရထိပ်သီးဆွေးနွေးပွဲမှာဂျိုးဘိုင်ဒန်ကတိုးတက်မှုအရှိန်ဟုန်ကိုဆက်လက်ထိန်းထားမှသာကဘာကြီးကလမ်းမကိုဦးတည်နေတာဒီအသည့်တဖန်မစတင်နိုင်မှာဖြစ်တယ်လို့ပြောပါတယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာခေါင်းဆောင်122ဦးတက်ရောက်ပြီးအများစုကအွန်လိုင်းကနေတက်ရောက်တာပါဒီနှစ်မှာ2022ခုနှစ်ကပထမအကြိမ်ဒီမိုကရေစီထိပ်သီးအစည်းအဝေးပွဲထက်ကိုနိုင်ငံ၈နိုင်ငံတိုးလာခဲ့ပါတယ်အင်ဂိုလာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးမှန်တိုင်ထူထောင်နိုင်ခဲ့တာဒိုမီနီကန်သမ္မတနိုင်ငံနဲ့ခရိုအေးရှားမှာအကျင့်ပြတ်ခြားစားမှုတက်ဖြစ်ရေးအစည်းအဝေးချမှတ်နိုင်တာ2020အမေရိကန်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်ထောက်ခံသူတွေကရွေးကောက်ပွဲရလက်လက်မခံပဲညင်းပင်နေတဲ့အပေါ်အမေရိကန်မဲဆန္ဒရှင်တွေကပယ်ချနိုင်ခဲ့တာတွေကိုဂျိုးဘိုင်ဒန်ကပြောသွားပါတယ်